မေဂျာနိုင်ငံ National မြို့မှာအိမ်လုံးနေထိုင်တဲ့ကာဇင်ပေါက်ကွဲသွားတာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေတဲ့ဗဟိုအစိုးရစုံစမ်းစစ်ဆေးသူတွေဟာပေါက်ကွဲမှုနဲ့ပတ်သက်ပြီးတော့တဲလွန်စားရရှိဖို့အတွက်အဲ့ဒီမြို့ကစင်ကြေပုံးမှာရှိတဲ့နှစ်ထိုင်တအိမ်ကိုမနေ့ကရှာဖွေခဲ့ကြပါတယ်။ Christmas နေ့ကဖြစ်ခဲ့တဲ့ဒီပေါက်ကွဲမှုကြောင့်လူ3ယောက်တန်းရသွားခဲ့ပါတယ်။ဒါပြင်ဒီပေါက်ကွဲသွားတဲ့ကားနားကနေရရှိခဲ့တဲ့လူခန္ဓာကိုယ်စိတ်ပိုင်းတချို့ကိုလည်းပေါ်ထုတ်နိုင်ဖို့အတွက်ဘူဆူရတောင်ဝန်ရှိသူတွေကြိုးပမ်းနေကြပါတယ်။နက်ရှိုးမျိုးလေကောင်းမှရက်ထားတဲ့အဲ့ဒီအိမ်လုံးနေထိုင်တဲ့ကားဟာတောက်ချာနေမှနဲ့အစောပိုင်းကပေါက်ကွဲသွားခဲ့တာဖြစ်ပါတယ်။ဒီပေါက်ကွဲမှုကြောင့်နီးနားကကားတော်ပြင်းများပျက်စီးသွားခဲ့ပြီးတော့စီးပွားရေးလုပ်ငန်း40ကျော်ရဲ့ဆိုင်ခန်းတွေလည်းပတင်းပေါက်တွေကွဲပြီးတော့ထိခိုက်ပျက်စီးသွားခဲ့ပါတယ်။ဒေသခံရဲတပ်ဖွဲ့ FBI တောင်ဝန်ရှိသူတွေနဲ့တခြားအမေရိကန်အစိုးရတောင်ဝန်ရှိသူတွေဟာနက်ရှိုးမျိုးနဲ့စက်တမိုင်အကွာအန်တီယော့မျိုးကနထိုင်တစ်ခုကမြောက်ခန်းကိုအဓိကဝရောက်ရှာဖွေစစ်ဆေးခဲ့တယ်လို့မျက်မြင်သက်သေတယောက်ကကိုးကားပြီးတော့ရိုက်တာသတင်းကဖော်ပြပါတယ်။ဒီပေါက်ကွဲမှုနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးနေတဲ့သူဟာဘသူဘဝဖြစ်တယ်ဆိုတာကိုတော့တာဝန်ရှိသူတွေဘက်ကထုတ်ဖော်ပြောဆိုခြင်းတော့မရှိပါဘူး။ဒါပေမဲ့လည်းဒီလူဟာ Bakerstown လမ်းကအိမ်နံပါတ်မှာနေသွားတဲ့အသက်63နှစ်အရွယ်အမျိုးသားဖြစ်တယ်လို့ CBS ရုပ်သံသတင်းကဖော်ပြပါတယ်ခင်ဗျာ။